အာဖဂန်နစ္စတန်မှာရှိတဲ့အရင်တုန်းကအမေရိကန်ရဲ့အရေးကြီးတဲ့စစ်စခန်းကိုတရုတ်ကထိန်းချုပ်ထားတယ်လို့မကြာမီကအမေရိကန်သမ္မတထရန့်ပြောခဲ့တာကိုတာလီဘန်တာဝန်ရှိသူတွေကညှင်းဆို့လိုက်ကြပါတယ်။ဘာဂရမ်လေးတဲ့စခန်းဟာမြို့တော်ကဘူးရဲ့မြောက်ဘက်44ကီလိုမီတာအကွာမှာရှိပြီးအနည်း20ကြာ2021ခုနှစ်ဩဂုတ်လအမေရိကန်တပ်တွေစုသွားတဲ့အထိအလဲပိုင်းဌာနချုပ်ဖြစ်ရှိနေခဲ့တာပါ။ဘာဂရမ်စခန်းကိုတရုတ်မဟုတ်ဘဲတာလီဘန်အစိုးရကထိန်းချုပ်ထားပါတယ်။ရုပ်တက်တွေဒီမှာမရှိသလိုဘယ်တိုင်းပြည်နယ်မှာစာချုပ်ချုပ်ထားတာလည်းမရှိပါဘူးလို့ဒါလီဘန်ပြောရေးဆိုခွင့်ရှိသူဇာဘီဟူလာမူဂျာဟစ်ကစနေနေ့မှာထုတ်လွှင့်တဲ့အင်တာဗျူးအစီအစဉ်မှာပြောပါတယ်။တရုတ်ပြည်သူလွတ်မြောက်ရေးတပ်ကအစိုးရစခန်းကိုထိန်းချုပ်ထားတယ်လို့မဲဆွယ်စည်းရုံးရေးမှာထရမ့်ကပြောခဲ့သလိုပြီးခဲ့တဲ့ဗုဒ္ဓနဲ့အစိုးရအဖွဲ့အစည်းအဝေးမတိုင်းမီမှာလည်းထပ်ပြီးပြောခဲ့ပါတယ်။တရုတ်ကနျူကလ িয়ার ဒုံးကျည်တွေထုတ်လုပ်တဲ့နေရာနဲ့တိတိကျကျတနားကြီးခွာမှာပဲရှိတာကြောင့်ဒီစခန်းကိုဆက်ပြီးထိန်းထားတဲ့လို့ထရမ့်ကဗိုလ်တူးနေမှာပြောခဲ့ပါတယ်။ခုနှစ်ဘီလီယံတန်ဖိုးရှိဆက်လက်တဲ့ပစ္စည်းတွေအမေရိကန်တပ်တွေထွက်ခွာသွားတဲ့အခါကြံခဲ့တယ်လို့အမေရိကန်ကာကွယ်ရေးဝန်ကြီးဌာနအစိုးရခန်းစားကတော့ပြောပါတယ်။